မနိုင်ငံမှာစတင်ပြုပြင်ပြောင်းလဲနေတာကိုထောက်ခံအားပေးဖို့အမေရိကန်အစိုးရကအသင့်အင့်ဖြစ်ကြောင်းနိုင်ငံခြားရေးဝန်ကြီးဟယ်လရီကလင်တန်ရဲ့ခရီးစဉ်ကပြသနေပါတယ်။ပြုပြင်ပြောင်းလဲမှုအချိန်အရပြီးကျေကျေပြန့်ပြန့်ဖြစ်လာလေလေအမေရိကန်ရဲ့ဆက်ဆံရေးကောင်းမွန်လေလေဖြစ်လာပါလိမ့်မယ်။ NLD အဖွဲ့ချုပ်တိုင်းရင်းသားအဖွဲ့အစည်းနဲ့ဗမာအစိုးရတို့ရဲ့ဆက်ဆံရေးပေါ်မှာမူတည်ပါတယ်။လက်နက်ကင်ပရိပက္ခညီကုန်းချုပ်ရေးနိုင်ငံရေးအကျဉ်းသားလှုပ်ပေးရေးကုလသမဂ္ဂဆုံးဖြတ်ချက်အတိုင်းမြောက်ကိုရီးယားနဲ့ဆက်ဆံရေးစတာတွေကိုအမေရိကန်ဘက်ကတောင်းဆိုပါတယ်။ဒီခရီးကိုသမိုင်းတွင်မဲ့ခရီးအဖြစ်ကမ္ဘာသတင်းမီဒီယာမှာအကြီးအကျယ်ဖော်ပြကြပေမယ့်ဒီဇင်ဘာ၁ရက်နေ့ထုတ်ဗမာအစိုးရသတင်းစာတွေမှာအရေးမကြီးတဲ့သတင်းဒိုလေးအဖြစ်သာအတွင်းစာမျက်နှာမှာဖော်ပြတာတွေ့ရပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးရဲ့ခရီးစဉ်ဖြစ်မြောက်သွားတာဟာဒေါအောင်ဆန်းစုကြည်ရဲ့ထောက်ခံမှုကြောင့်ဖြစ်ကြောင်းသမ္မတဥဘာမားရဲ့ပေးစာကတက်တည်ပြနေပါတယ်။အမေရိကန်မြန်မာဆက်ဆံရေးမှာဒေါအောင်ဆန်းစုကြည်ဟာအရေးကြီးတဲ့အခန်းကပါဝင်နေတာထင်ရှားပါတယ်။ပြည်တွင်းပါဆက်ဆံရေးကောင်းမွန်လာရင်တန်ခတ်ပိတ်ဆို့မှုကိုရုပ်သိမ်းသွားပါလိမ့်မယ်။ဗမာအစိုးရဟာအမေရိကန်ရဲ့ရန်သူမဖြစ်ခဲ့ဘူးပါဘူး
။လွန်ခဲ့တဲ့အနှစ်30ကျော်ကဗီယက်နမ်ရဲ့ရန်သူနံပါတ်1ဟာအမေရိကန်မှာဗမာအစိုးရကိုအမေရိကန်စီးပွားရေးတန်ခတ်တယ်လို့ဗီယက်နမ်ကိုတန်ခတ်တဲ့အပြင်စစ်စင်တဲ့အတွက်အမေရိကန်စစ်သား6000နီးပါးနဲ့ဗီယက်နမ်နိုင်ငံသား3000ကျော်တည်ဆုံခဲ့ရပါတယ်။အမေရိကန်ကဗီယက်နမ်ကိုအနှစ်30စီးပွားရေးတန်ခတ်ပိတ်ဆို့ခဲ့ပါတယ်။ကမ္ဘာ့ဘဏ်နဲ့အပြည်ပြည်ဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့ကငွေမချိနိုင်အောင်လဲပိတ်ပင်ခဲ့ပါတယ်။အဲ့ဒီတော့ဗီယက်နမ်ကဆိုဗီယက်ကိုအားကိုးပါတယ်။ဗမာအစိုးရကတော့တရုတ်ကိုအားကိုးပါတယ်။ဒီအတော်အတွင်းဆိုဗီယက်ပြည်အောင်စုပြိုကွဲသွားတဲ့အတွက်တိုင်းပြည်ဖွံ့ဖြိုးတိုးတက်ခြင်းရင်အမေရိကန်ကိုကန်နဂောစာလုပ်လို့မဖြစ်တော့မှန်းဗီယက်နမ်ကွန်မြူနစ်တွေသဘောပေါက်လာပါတယ
်။အမေရိကန်မြန်မာဆက်ဆံရေးမှာအမေရိကန်ဗီယက်နမ်ဆက်ဆံရေးလို့နစ်နာနေတဲ့ပြဿနာကြီးငယ်ရှိတာမဟုတ်ပါဘူး။နှစ်နိုင်ငံကတိုင်းပြည်ပြည်သားတွေပေးကြီးပြည်စီနစ်နာဆုံးရှုံးတာမျိုးလည်းမရှိပါဘူး။အမေရိကန်အစိုးရဟာဥပဒေပြဋ္ဌာန်းပြီးဗမာအစိုးရကိုတန်ခတ်ပိတ်ဆို့အရေးယူထားရတဲ့အကြောင်းရင်းကဗမာအစိုးရဟာပြည်သူ့စန္ဒနဲ့လူအခွင့်အရေးကိုမတိလေးစားလုပ်ပြီးဖိနှိပ်ချုပ်ချယ်နေလို့ဖြစ်ပါတယ်။နိုင်ငံခြားရေးဝန်ကြီးဟယ်လရီကလင်တန်ရေးတဲ့အမေရိကန်ရဲ့ Pacific ရေးရာမူဝါဒဆောင်းပါးမှာအိန္ဒိယနဲ့ Pacific သဘောတရားဒေသလုံခြုံရေးနဲ့အမေရိကန်အကျိုးစီးပွားမြင့်တင်ရေးကိုအရေးယူဆောင်ရွက်ဖို့တာဏိဌာန်ချထားကြောင်းဖော်ပြတာကိုထူးခြားချက်အဖြစ်သုံးသပ်ကြပါတယ်။အိန္ဒိယသဘောတရားကမ်းခြေဒေသကိုအမေရိကန်အစိုးရကအရင်တည်းပိုပြီးဦးစားပေးလာတာဟာမြန်မာပြည်အတွက်အကျိုးသက်ရောက်မှုရှိနိုင်ပါတယ
်။တရုတ်ကွန်မြူနစ်ဩဇာကံနယ်မြေချက်ထွင်မှာကိုဟန့်တားဖို့အတွက်ရန်သူဟောင်းကြီးဂျပန်ကိုစီးပွားရေးတောင့်တင်းလာအောင်အမေရိကန်ကကူညီခဲ့တယ်လို့ရန်သူဟောင်းဗီယက်နမ်ကိုအားကောင်းလာအောင်ကူညီပြီးတရုတ်ကိုထိန်းထားဖို့ရည်ရွယ်တယ်လို့လည်းသုံးသပ်ကြပါတယ်။ဘယ်လိုပဲဖြစ်ဖြစ်ထင်ရှားတာကတော့အရင်ကသူတေကိုတေအပြတ်အသတ်တိုက်ခိုက်ခဲ့ကြတဲ့ရန်ဘက်တွေပြန်လည်တင့်မြတ်သွားတဲ့အချက်ဖြစ်ပါတယ်။အတိတ်ကိုပုံကြီးချက်ပြီးနာကျင်နေလို့အကျိုးမရှိတာကိုဗီယက်နမ်ကွန်မြူနစ်ကနားလဲပါတယ်။အကြီးအကျယ်ပျက်စီးဆုံးရှုံးခဲ့ရတဲ့ American Vietnam ဆက်ဆံရေးကိုလေ့လာပြီး American မြန်မာဆက်ဆံရေးမှာသင်ခန်းစာယူနိုင်ပါတယ်
။ Democracy ကျင့်သုံးပြီးအားကောင်းတဲ့မြန်မာနိုင်ငံပေါ်ထွက်လာတာကို American နဲ့မဟာမိတ်နိုင်ငံတွေကမြင်လို့ဒါကြောင့်နိုင်ငံခြားရေးဝန်ကြီး Hillary Clinton ရဲ့မြန်မာပြည်ခရီးဟာအာရှ Pacific ရေးရာမှာအရေးကြီးတဲ့အခန်းကပါဝင်နိုင်တယ်လို့ယူဆနိုင်ပါတယ်။နောက်တစ်ချက်ကတော့ဗမာစီအစိုးရကိုတန်ခတ်အရေးယူရမှာအမေရိကန်နိုင်ငံရေးပါတီကြီးတွေဟာတသားတည်းဖြစ်ခဲ့ကြသလိုသမ္မတဥဘာမားရဲ့မြန်မာရေးရလမ်းစဉ်ကိုလည်းထောက်ခံကြတာတွေ့ရပါတယ်။ဒါကြောင့်အမျိုးသားပြန်လည်အသိဉာဏ်ရေးပြည်တွင်းညီညွတ်ရေးနဲ့ဒီမိုကရေစီပြုပြင်ရေးကိုမြေကမတ်တာမဟုတ်ဘဲနိုင်ငံသူနိုင်ငံသားတွေလက်ခံလာတဲ့အသည့်လုတ်ကင်ဆောင်ရွက်နိုင်မယ်ဆိုရင်ဗမာအစိုးရကိုတန်ခတ်ပိတ်ဆို့ထားတဲ့ဥပဒေတွေယူသိမ်းဖို့အမေရိကန်အဖို့အခက်အခဲရှိမှာမဟုတ်ပါဘူး။ဒီမိုကရေစီအခြေအနေကောင်းရင်ကောင်းတယ်လို့အမေရိကန်မြန်မာဆက်ဆံရေးတိုးတက်ကောင်းမွန်လာမှာဖြစ်ပါတယ်။ဒါပေမဲ့ဒီမိုကရေစီပြုစုပြောင်းထောင်ရေးအတွက်လိုအပ်တဲ့အခြေခံကိုနိုင်ငံခြားကပံ့ပိုးနိုင်တာမဟုတ်ပါဘူး။ပြည်တွင်းမှာဝိုင်းဝန်းတည်ဆောက်ရမှာဖြစ်ပါတယ်။တရုတ်လုံရေးကလွတ်မြောက်ရာလမ်းကြောင်းဟာဒီမိုကရေစီပြုပြင်ရေးသာဖြစ်ပါတယ်ခင်ဗျာ။